ကျမတော်ကရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းကစစ်ဌာနချုပ်နယ်မြေ၅ခုမှာလာမယ့်ဧပြီလကုန်အထိလေးလကျော်ကြာစစ်စီရင်လှုပ်ရှားမှုတွေကိုရပ်ဆိုင်မှာဖြစ်ပြီးအပြည့်ရဲ့လက်မှတ်ရေးထိုးဖို့ကြံနေသေးတဲ့အဖွဲ့တွေနဲ့တဖွဲ့ချင်းစီတွေ့ဆုံဆွေးနွေးသွားမယ်လို့ဒီဇင်ဘာ၂၂ရက်နေ့ကကြေညာခဲ့ပါတယ်။ အဒီနောက်ရခိုင်ပြည်နယ်မှာဒီဇင်ဘာ၂၂ရက်နေ့ကစပြီးရတိရောင်ပုံနှစ်ကျွန်းကြောက်တော်ဘူးတီရောင်နဲ့ပလောဝမြို့နယ်၅ခုမှာအေးအေးရခိုင်ဖွဲ့နဲ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ကြားသိရပါတယ်။ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီး UNFC
ညွှန်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်တာကအခုလိုသုံးသပ်ပါတယ်။တလောကတပ်မတော်ကနေပြီးတော့မှကြေညာချက်ထုတ်တယ်။ဧပြီလကုန်အထိဒေသတချို့တွေမှာ ပြည့်ရထားပြီးတော့ဗောလေနိုင်ငံရေးရဆွေးနွေးနားလည်မှုရယူဖို့ကြိုးပမ်းမယ်ဆိုပြီးတော့မှပြောထားတယ်။ဒါပေမဲ့တချို့ကွင်းမှာတိုက်ပွဲတွေကပိုပြီးတော့မှပြင်းထန်လာနေတဲ့အနေအထားမျိုးကဒါကတစ်ဖက်ကအကောင်းကိုဖော်ပြပြီးတော့ဗောလေနီးပြီးရရတချို့ကိုပြည့်ရထားပြီးတော့မှတချို့ကိုတိုက်နေတာများဖြစ်နေမလားလို့ထင်မြင်မိတယ်။အမှန်တော့စေတနာတတ်တတ်နဲ့နော်ကျွန်တော်နိုင်ငံမှာအများအေးချနိုင်ဖို့အတွက်ကြိုးပမ်း
ီနယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းတိုက်ပွဲတွေဖြစ်ပွားနေတာလည်းတွေ့ရပါတယ်။ရှမ်းပြည်တောင်ပိုင်းမိုင်းပယ်မြို့နယ်ဒေသအတွင်းမှာတနင်္ဂနွေလုံးပြည့်ရက်စာချုပ်လက်မှတ်ရေးထိုးထားတဲ့ RCSS အဖွဲ့နဲ့ PNL လို့ပို့တပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားနေတာပါ။ပြီးခဲ့တဲ့လကလည်းရှမ်းပြည်နယ်မြောက်ပိုင်းမှာရှမ်းတိုင်းရင်းသားလက်နက်ကိုင်တွေဖြစ်တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တပ်တွေကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးလည်း UNSC ရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်တာက
တိုင်းသားတွေချင်းချင်းကြားမှာတော့တချို့ဟိုရှိနေတယ်လေ။ဒါလည်းတကယ်လို့ဆွေးနွေးမှုနော်နိုင်ငံရေးဆွေးနွေးမှုနားလည်မှုရသွားပြီးရင်ဒီကိစ္စတွေလည်းဖြေရှင်းဖို့လမ်းစပေါ်လာပါလိမ့်မယ်။အဲမှတော့တစ်ဖက်ကပေါ့လေအင်အားကြီးတဲ့လူတွေကပို့ပြီးတော့မှအခွင့်အရေးပို့ယူခြင်းနဲ့စိတ်ဓာတ်မျိုးရှိနေမလားပေါ့နော်။အမှတော့မဖြစ်သင့်ဘူးလို့အမြင်တယ်။ကိုချင်းကြားမှလည်းဒါစည်စနသတ်သတ်နဲ့ပေါ့နော်။ကျွန်တော်နိုင်ငံမှာဒီတိုင်းသားတွေအားလုံးအတူတကွရည်ရှိနေနိုင်ဖို့အတွက်ကဟိုအဖွဲ့အစည်းတစ်ခုလူမျိုးတစ်ခုကနေပြီးတော့တခြားလူမျိုးစုတစ်ခုအပေါ်မှာဒရမိုးခြင်းနဲ့စိတ်ဓာတ်တွေချဲလဲခြင်းနဲ့စိတ်ဓာတ်တွေဒါကိုဖျောက်ဖျက်ပြီးတော့မှသူ့လူမျိုးရဲ့ကံကြမ္မာသူ့ဟာနဲ့သူဖြည့်ရှင်ဖို့တင့်တယ်နော်အတူတကွရည်ရှိနေနိုင်ဖို့အတွက်သာရည်ကြည့်တယ်လို့အငယ်တော့အဲ့လိုမြင်တယ
်မြန်မာနိုင်ငံဟာပြည်တွင်းစစ်နုံနဲ့မှနေနေကြတာနှစ်ပေါင်း80လောက်ရှိနေခဲ့ပါတယ်ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေဖြစ်လာတော့မှရင်းနှီးရေးလုပ်ငန်းစဉ်တွေလည်းတိုးတက်လာခဲ့တာပါပြီးခဲ့တဲ့တမရဟောင်းဦးသိန်းစိန်လက်ထက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့နဲ့အပြည့်ရဲ့လက်မှတ်လေးထိုးနိုင်ခဲ့ပြီးအခုဒေါ်ဆန်းစုကြည်ဆွေရလက်ထက်မှာတနိုင်ငံလုံးအပြည့်ခန့်ရစဲရေးကိုအထူးစူးစမ်းဆောင်ရွက်နေတာတွေလည်းတွေ့ရပါတယ်ဒီလိုဆောင်ရွက်နေတဲ့ကာလအတွင်းအခုဒီတိုက်ပွဲတွေကြောင့်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာပေါ်ဦးနိုင်ဟန်တာရဲ့အမြင်ကိုလည်းမေးကြည့်ပါတယ
်ပြီးခဲ့တဲ့စက်တင်ဘာမှာသဆွေးနွေးရတဲ့ထိပ်တီးကောင်းဆောင်တွေရမှာနော်ဟိုတပ်မတော်ကတော့ခွဲမထွက်ပါဘူးလို့တိုင်းသားတွေအဖွဲ့စီအားလုံးကနေပြီးတော့မှဒါကိုလက်ခံသဘောတူလက်မှတ်ထိုးမှတိုင်းသားတွေရဲ့အခွင့်အရေးဖွဲ့ရရဲ့အခွင့်အရေးတွေကိုဆွေးနွေးမယ်လို့အဲ့လိုကတ်တတ်ထားတယ်။ဒါလည်းပြဿနာတရ။နောက်ပြီးတော့တခုတည်းတော့တတ်မလို့တခုတည်းတော့တတ်မလို့ကိစ္စကတော့နိုင်ငံတစ်ခုမှတတ်မလို့တခုတည်းဆိုတဲ့ဟာကိုတော့မူရတိုင်းသားလက်နက်ကိုင်တွေကလက်ခံပါတယ်။ဒါပေမဲ့အဲ့ဒီတတ်မလို့ကိုဘယ်လိုဖွဲ့စည်းမလဲ။အဒီအစိုးရတတ်မလို့ဆိုတာလဲလူတူနှုတ်ကဖြုတ်ကင်ထားတဲ့ပုံစံမျိုးဒါမဖြစ်သင့်ဘူးနော်တိုင်းသားတွေဘက်ကလည်းယုံကြည်မှုမရှိဘူးနောက်ကျွန်တော်နိုင်ငံလည်းကျွန်တော်လက်ရှိအနေထားမှာတပ်မတော်ကလည်းဒီနိုင်ငံရေးမှာအာဏာတွေမျိုးမျိုးယူထားတယ်ဒီမိုကရေစီစစ်စစ်နိုင်ငံမဟုတ်သေးဘူးအဲလိုအနေထားမျိုးမှာတပ်မတော်ကိုဘယ်လိုပြုပြင်မလဲနေရာချထားမလဲဆိုတဲ့ကိစ္စအရေးကြီးတယ်ဒါတွေလည်းပြဿနာဖြစ်နေတယ်ကုရခိုင်ဘက်မှာတိုက်ပွဲတွေတော်တော်လေးပြင်းထန်နေတယ်လေရင်တွေပါတွေတုံးပြီးတော့မှတိုက်နေတယ်လို့အဲ့မှာကြားနေတယ်အဲ့ဒါတွေကလည်းတစ်ဖက်ကကြည့်ရင်တချို့ကွင်းမှာအပြည့်ရပြီးတော့မှတချို့ကွင်းကိုထိုးစစ်ဆင်နေတယ်ဆိုတဲ့သဘောမျိုးဖြစ်နေမလားလို့တံတရားဖြစ်မိတယ်အဲ့ဒါတွေဖြစ်နေရင်လွယ်လွယ်နဲ့ငြိမ်းချနိုင်မှာမဟုတ်သေးဘူးလို့အဲ့လိုတော့မြင်တယ
်ဒါကတော့ရခိုင်ပြည်နယ်အတွင်းအစိုးရတပ်မတော်နဲ့ရခိုင်တပ်မတော်အေအေရိုးရဲ့တိုက်ပွဲတွေရှမ်းပြည်နယ်အတွင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းရဲ့တိုက်ပွဲတွေနဲ့မြမငင်းချမ်းရေးဖြစ်စဉ်အလားအလာတွေပေါ်မှာ UNFC ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်တာရဲ့တုံ့ပြန်ချက်တွေကိုကြားခဲ့ရတာပါရှင်။